တနင်္လာနေ့က Ivory Coast နိုင်ငံရဲ့အပန်းဖြေစခန်းကိုမြောက်အာဖရိကက El Gaida အဖွဲ့သား6ယောက်ဟာလက်နက်တွေအပြည့်နဲ့ဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အရက်သား14ဦးနဲ့စစ်သား2ဦးသေဆုံးခဲ့ရတယ်လို့လူပေါင်း22ဦးဒဏ်ရာရရခဲ့ပါတယ် GFH အဖွဲ့ရဲ့ website စာမျက်နှာကိုစောင့်ကြည့်နေတဲ့နိုင်ငံတကာ site ထောက်လှမ်းရေးအဖွဲ့ကတော့အာဖရိကအနောက်မြောက်ပိုင်း Maghreb မှာရှိတဲ့ El Gaida တွေကဒီတိုက်ခိုက်မှုကိုသူတို့လုပ်ဆောင်တာလို့သူတို့ရဲ့ကြေညာစာတွေမှာတတ်ထားကြောင်းပြောပါတယ်Grand Bassam Apprentice ကမှရှိတဲ့ hotel 3ခုကိုဝင်ရောက်တိုက်ခိုက်ခဲ့သူ3ကိုသူရဲကောင်းတွေလို့လည်းဖော်ပြထားပါတယ်။ Ivory Coast သမရ Alison Ortega ကတေဆုံးသူအရေအတွက်ကိုအတီးပြုတ်ပေးခဲ့ပြီးဝင်ရောက်တိုက်ခိုက်သူတွေအားလုံးလည်းတေဆုံးခဲ့တယ်လို့ပြောပါတယ်။ဝင်ရောက်တိုက်ခိုက်သူတွေဟာမျက်နှာဖုံးတွေဝတ်ထားပြီးကန့်ချေက Southern Star Hotel ကိုချင်းလင်းရောက်လာတာလို့မျက်မြင်သက်တွေကပြောပါတယ်။လူဦးရေ 8,000 လောက်ရှိတဲ့မြို့ထဲမှာအပူချိန်တိတ်ပြင်းနေချိန်မှာအဲ့ဒီ hotel မှာနိုင်ငံသားတွေနဲ့ပြည်နေတာဖြစ်ပါတယ်ရှင်။